ဒီကနေ့ဟာယေရှုခရစ်တော်ဖွားမြင်တဲ့အချိန်မှာခရစ်မတ်နေ့အကျိုးဖြစ်တာကြောင့်ကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေကောင်းကြီးမင်္ဂလာတွေမျှဝေနေကြပါတယ်။ပုံမှန်အားဖြင့်ဒီခရစ်မတ်ပွဲတော်အချိန်မှာဝတ်ပြုဆုတောင်းပွဲတွေ၊ကလင်းငယ်တွေအတွက်ဒီပျော်စရာအခမ်းအနားတွေဆင်နွှဲကြလေရှိပေမယ့်ယေရှုခရစ်တော်ဖွားမြင်တဲ့လူယုံကြည်ကြတဲ့ဘက်သလဟေမှာတော့ဂါဇာစစ်ပွဲကြောင့်စ Bethlehem, not the birthplace of our Lord Jesus Christ. Bethlehem is celebrating Christmas.
ဒီကဘာလုံးမှာ Christmas ပွဲတော်ဆင်နွှဲနေကြပြီမဲ့ယေရှုခရစ်တော်ဖွင့်မြင်ရာဖြစ်တဲ့ Bethlehem မှာတော့ Gaza နဲ့အနောက်ဘက်ကဒေသအပါအဝင်ပါလက်စတိုင်းပိုင်းနဲ့အားလုံးမှာဖြစ်နေတဲ့အခြေအနေတွေကြောင့် Christmas ကိုပွဲတော်အစားဝန်းနေခြင်းတွေနဲ့ဖြတ်တန်းကြရမှာဖြစ်ပါတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ယေရှုဖွင့်မြင်ရာလို့ဆိုတဲ့နေရာမှာဆောက်ထားတဲ့ Church of the Nativity ရှေးဟောင်းဖျားရှိခိုးချောင်းရှိက Manga Square ရင်ပြင်မှာပုံမှန်အဖြစ်တော့ Christmas တစ်ပင်တွေမှာမိတွေထွန်းပြီးတော့စိတ်ကြည်နူးစရာဖြစ်အောင်လှဆင်ထားလေးရှိတာပါအဲ့ဒီအစား Gaza ဒေသကပါလက်စတိုင်းပြည်သူတွေနဲ့တသားတည်းရှိနေတယ်ဆိုတာပြသတဲ့အနေနဲ့ Christmas အကြုံနေ့ဒီနေ့မှာအီယာမပါလက်စတိုင်းအလံကြီးတွေကိုဝိုင်းကင်ပြီးတော့ဒီစစ်ပွဲချက်ချင်းရဖို့အတွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ယေရှုဖွားမြင်ပုံအယုတ်တွေနဲ့ပုံဖော်ထားတာမှာတော့အပြည့်အစည်းပုံတွေကြားကဖွားမြင်နေတဲ့ပုံမျိုးဖြစ်အောင်လို့ပုံဖော်ထားပါတယ်Gaza ကမ်းမြောင်ဒေသကပါလက်စတိုင်းပြည်သူတွေခံစားကြုံတွေ့နေရတဲ့အခက်အခဲတွေကိုမီးမောင်းထိုးပြတဲ့အနေနဲ့လှုပ်ထားတာပါ။မွေးကင်းစာယေရှုအလုပ်ကလေးတွေကိုအဝတ်ဖြူနဲ့ပတ်ထားပြီးတော့ Gaza မှာကလေးငယ်တွေတည်ဆုံနေတဲ့အဖြစ်ကိုပြောလွှင့်အောင်လို့ပြသထားပါတယ်ရှင်။